ပါကစ္စတန်နိုင်ငံကနိုင်ငံသားငွေကြေးအရန်ငွေတွေတစစနဲ့ပါလာတဲ့ကိစ္စကိုအထောက်အကူပြုတဲ့အနေနဲ့ရောလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေအတွက်ပါအထောက်အကူဖြစ်စေဖို့အတွက်ပါကစ္စတန်အစိုးရတိတ်ကိုဒေါ်လာ 3.5 ဘီလီယံငွေချေးပေးမယ်လို့တရုတ်နိုင်ငံကကတိပြုလိုက်ပါတယ်။ပါကစ္စတန်အစိုးရဘဏ် SBP ကိုတရုတ်နိုင်ငံဘက်ကဒေါ်လာ 2.5 ဘီလီယံမှကြာခင်လွှဲပြောင်းပေးတော့မှာပါ။ဒီပမာဏကိုထည့်ပေါင်းလိုက်ရင်တော့ဒီဘဏ်အရင်းနဲ့အတွင်းတရုတ်နိုင်ငံကိုပါကစ္စတန်ဘက်ကတင်နေတဲ့အကြွေးမီစုစုပေါင်းဒေါ်လာ 4.5 ဘီလီယံအထိရှိမှာဖြစ်တယ်လို့တာဝန်ရှိသူတွေနဲ့တန်တမာအတိုင်းဝိုင်းကအသိပြုပါတယ်။ဒါအပြင်ပါကစ္စတန်ရဲ့ပညာရေး၊ကျန်းမာရေးနဲ့အသက်မွေးမှုတင်းနန်းတောက်သုံးရည်နဲ့စီးရင်မွေးတည်မှုပပျောက်ရေးဆိုင်ရာတုံးနစ်တာအစီအစဉ်တွေအတွက်ဒေါ်လာ10ဘီလီယံကူညီမယ်လို့လည်းတရုတ်အစိုးရကကတိပြုထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တရုတ်တို့ကတိပေးထားတဲ့အတိုင်းပါကစ္စတန်ရဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ဖို့အတွက်တရုတ်ပညာရှင်တွေဒီလနောက်ပိုင်းမှာမြို့တော်အစ္စလာမဘတ်ကိုလာရောက်ဖို့ရှိတယ်လို့လည်းပါကစ္စတန်စီမံကိန်းနဲ့ဖွံ့ဖြိုးရေးဝန်ကြီးမက်ဒမ်ကူဆိုဘတ်စတာကပြောပါတယ်။